ပေါ်ဒီမလာနဲ့မက္ဆီကိုနိုင်ငံနယ်စပ်ကတရားမှာပြိမိနေတဲ့ရှေးပြောင်းချေချသူတချို့ဟာစနေနေ့ကတော့မက္ဆီကိုနိုင်ငံတဲကိုရေကူးပြီးတော့ဝင်ခဲ့ကြပါတယ်။အဲ့လူတွေကတချို့ကဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြားပေးပြီးတော့တာယာတွေနဲ့လှူထားတဲ့ဖောင်တွေနဲ့ဖြတ်ကူးပေးကြတာဖြစ်ပါတယ်။မက္ဆီကိုရဲတပ်ဘက်ကအဲ့လိုဖြတ်ကူးတာတွေကိုတွေ့မြင်တဲ့ကြောင်အောင်မှရှိတဲ့ထောင်ထဲချီတဲ့လူအုပ်ကြီးကိုထိန်းနေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ဆီကိုနိုင်ငံတွေကိုဝင်ဖို့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဟန်ဒူရက်နိုင်ငံကလည်းစတင်ပြီးတော့အခုခါမှာဂေါ်ဒီမာလာနိုင်ငံကိုရောက်ရှိနေတဲ့ဒီချင်းချနေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုကမရောက်ခင်မှာတားဆီးရတန်းပြရမယ်လို့အမေရိကန်သမ္မတ Trump ကတတိပေးပါတယ်။ဒီရှေ့ပြောင်းချင်းချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့်နိုဝင်ဘာလရွေးကောက်လွတ်တော်ရွေးကောက်ပွဲမှာပြင်ဆင်ရမယ့်နိုင်ငံရေးပြဿနာတစ်ရပ်ဖြစ်တယ်လို့သမ္မတ Trump ကပြောကြားလိုက်ပြီးတော့ဒီလာအတွင်းမှာပြီးနေတဲ့အကူအညီတွေကိုဖျက်တောက်ပြမှာဖြစ်ကြောင်းတကယ်လို့မက္ကဆီကိုအနေနဲ့အဲ့ဒီလူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းချသွားမှာဖြစ်တယ်လို့ချင်းကြောက်လိုက်ပါတယ်။နိုင်ငံတကာတက်ချင်းဒီဘက်ကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူတို့အကူအညီပေးနေတဲ့သူအများပြားဟာရည်ရဲချုပ်တယ်တာအစာရင်နဲ့တခြားခြေထောက်ဒဏ်ရာတွေရခဲ့ကြတာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီထဲကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။